မြန်မာစစ်တပ်အာဏာယူပြီးနောက်ပိုင်းနိုင်ငံတွင်းမှာအင်တာနက်ဖြတ်တောက်ဖို့ဖိအားပေးခိုက်စင်မှုတွေကိုပြုစုဖော်ပြနေတဲ့တယ်လီနော့ဆက်သွယ်ရေးလုပ်ငန်းကဝန်တန်းတွေရဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ထပ်ပြီးမဖော်ပြတော့ဘူးလို့တင်းနှင်လာနေမှာပြောပါတယ်မြန်မာနိုင်ငံမှာညသကောင်ကျော်အင်တာနက်ဖြတ်တောက်မှုကတင်းနှင်လာနေတဲ့ဒီကနေ့အင်္ဂါနေ့မှာလည်းဖြစ်ပါတယ်မြန်မာနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုလုပ်ငန်းကြီးတွေဘက်ကဝန်ဆောင်မှုကိုဖြတ်ဖို့ဒါမှမဟုတ်လဲအသုံးပြုခွင့်ကန့်သတ်ဖို့အာဏာသိမ်းစစ်အဖွဲ့ကအချိန်ချင်းဖိအားပေးနေပြီးနော်ဝေလုပ်ငန်းကြီးဖြစ်တဲ့တယ်လီနော့ကပွင့်လင်းမြင်သာမှုရှိရေးအတွက်ဒီညွှန်ကြားချက်တွေကိုသူတို့ရဲ့ website မှာတင်ခဲ့တာပါအာဏာပိုင်တွေထံကရတဲ့ညွှန်ကြားချက်ကိုတယ်လီနော့ဘက်ကဖော်ပြဖို့လက်ရှိမှာမဖြစ်နိုင်ပါကြောင်းတင်းနှင်းကနေနေတော့က website မှာပြန်ပြီးတင်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာကမောက်ကမနဲ့မရှိမလင်းအခြေအနေမျိုးဖြစ်ပြီးဝန်တန်းတွေရဲ့လုံခြုံရေးကထိတ်တန့်ဦးစားပေးဖြစ်ကြောင်းတယ်လီနော့ရဲ့ပြောခွင့်ရကတင်းနှင်းလာနေမှာ AFP ကိုပြောပါတယ်။2014ခုနှစ်ကစလို့မြန်မာနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုပေးနေတဲ့တယ်လီနော့လုပ်ငန်းကြီးမှာပြီးခဲ့တဲ့နှစ်စည်ရင်အရဝန်တန်းဦးရေ949ဦးရှိပါတယ်ရှင်။